သဘောတူတာတဲ့အတိုင်းမလို့ရင်အဲ့ဒီတိုင်းပြည်တွေကိုကြိုက်တယ်လို့လို့ဖို့သူရုရှားကိုအားပေးမယ်လို့မြောက်အတ္တန်တိတ်စစ်ရေးစာချုပ်နေတိုးမဟာမိတ်တွေကိုသမ္မတအနေနဲ့သူသတိပေးခဲ့တဲ့ကြောင်း Republican Party ရဲ့ရှေ့ပြေးသမ္မတလောက်ဒေါ်နယ်ထရန့်မှာစနေနေ့ကပြောလိုက်ပါတယ်နေတိုးကသတ်မှတ်ထားတဲ့အတိုင်းကာကွယ်ရေးအသုံးစိတ်ကိုမသုံးဘူးဆိုရင်အဲ့ဒီအဖွဲ့ဝင်နိုင်ငံကိုအကောင်အထည်မပေးဘူးလို့ချိန်ချောက်ခဲ့ကြောင်းထရန့်ကတောင်ကိုရိုင်းနာပြည်နယ်ကွန်ဝေးမြို့မဲဆွယ်စီအိုရီမှာသူကပြန်ပြောပြခဲ့တာပါယူကရိန်းပိုင်ခရိုင်းမီးယားကျွန်းဆက်ကိုရုရှားကသိမ်းပိုက်လိုက်ပြီးတဲ့နောက်ကာကွယ်ရေးအတွက်တမျိုးသားလုံးထုတ်ပို့တန်ဖိုးရဲ့နှစ်ရာခိုင်နှုန်းကို2024မှာစတင်အသုံးပြုဖို့နေတိုးကဆုံးဖြတ်ခဲ့ကြတာပါ။အဲဒီတော့အသုံးမပြုဘူးဆိုရင်အကောင့်မပေးဘူးဆိုတဲ့သဘောဖြစ်ပြီးထရမ့်ရဲ့ဒီသဘောထားဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကမ္ဘာတည်ငြိမ်နဲ့အမေရိကန်ပြည်တွင်းရေးစီးပွားရေးအတွက်အနည်းကြီးမားလာတယ်လို့အင်ဂျီရောအန်ဒရူးပြောရေးဆိုခွင့်ရှိတဲ့အန်ဒရူးဘိတ်ကပြောပါတယ်။မာမိတ်တွေအချင်းချင်းမကာကွယ်ဘူးလို့ဘယ်ပြောဆိုချက်မဆိုအမေရိကန်ပါဝင်အားလုံးရဲ့လုံခြုံရေးကိုဖျက်ဆီးတာဖြစ်တယ်လို့ NATO အတွေ့အမှုချုပ် John Stoltenberg ကလည်းတင်းငွေတွေကကြေညာချက်ထုတ်ပြန်လိုက်ပါတယ် NATO လုံခြုံရေးနဲ့ပြဋ္ဌာန်းချက်အမှန်ငါညီညွတ်ရေးပေါ်အလေးမထားတဲ့ထုတ်ပြန်ချက်တွေဟာ Russia သမ္မတ Vladimir Putin ရဲ့အကျိုးစီးပွားတာဖြစ်တယ်လို့ဥရောပသမ္မတဥက္ကဋ္ဌ Charles Michel ကလည်းပြောပါတယ်